တော်ရှင်မြတ်မြတ်မြန်မာနိုင်ငံမှာဖွံ့ဖြိုးရေးစီမံကိန်းကြောင့်အကောင့်ထက်အစိုးရကျင်းပလိုက်မယ်ဆိုပြီးမကြာခဏဆန့်ကျင်ကန့်ကွက်တာတွေကျင်းပလိုက်ရှိပါတယ်။စွန့်ရင်လိုအပ်ချက်ဖြည့်ဆည်းဖို့ရေကာတာစောက်တာ၊ကြောင်မွေးဆွေးတူးဖော်တာအစားစီးပွားရေးစုံတွေတိစောက်တာမျိုးတွေအစုံဖွံ့ဖြိုးရေးနဲ့အတူတွဲပါလာတဲ့ပြဿနာမျိုးတွေကိုဘယ်လိုကွာကွယ်သွားမလဲ၊ထိခိုက်နေတာမျိုးတွေနေပါအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်။အခုတော့ပြည်내ဆွေးနွေးမယ့်ပုဂ္ဂိုလ်တွေကကျွန်တော်လေလိုင်းမော်ရောက်နေပြီဆိုတော့ဆွေးနွေးပွဲကိုစတင်ပါတယ်။အရင်ဆုံးကတော့ဒီရခိုင်ပြည်နယ်မြေပေါ်မြို့နယ်ကပြည်သူ့လွတ်တော်အမဲဥပိသန်းကိုအုံးတဘောတော့ကြားကြမှာလည်းတခြားမဟုတ်ပါဘူးရခိုင်ပြည်နယ်မှာဆိုလို့ရှိရင်လည်းအခုဆိုကြောက်ဖြူစီမံကိန်းတို့လိုမျိုးတွေစီမံကိန်းတွေစနေပြီဆိုတော့ဒီလိုဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့ပတ်သက်လို့ပေါ့လေရေဘူးအပြင်ဖွံ့ဖြိုးရေးစီမံကိန်းတွေဆိုတာကတော့တိုင်းပြည်ဖွံ့ဖြိုးအောင်လုပ်တဲ့ကိစ္စပါဒါပေမဲ့မကြိုက်ကြတာအဓိကဘာကြောင့်များလဲဥပိသန
်ကျွန်တော်တို့ကိစ္စဆက်ပေါ့နော်ဒီဖွံ့ဖြိုးရေးစီမံကိန်းတွေကိုလုပ်တဲ့အခါမှာအဲကျွန်တော်တို့အရင်ဆွေးဆွေးရတဲ့ကပေါ်ပြီးတော့ကျွန်တော်တို့ပြင်းပြင်းထန်ထန်မှုအားနည်းပါတယ်ဒီလိုမျိုးချပြမှုအားနည်းပါတယ်အဲဆိုးကျိုးကောင်းကျိုးကိုခံစားရတာကပြည်သူတွေဖြစ်တော့အများအားဖြင့်အဲ့ခေတုံးကဆိုရင်ရေပါတာပဲလိုချင်တယ်ရေဦးပေါက်တာမလိုချင်ဘူးဆိုတော့အဲ့လိုတွန်းအားရင်းနဲ့ကျွန်တော်အချက်ကန်ပြီးတော့ခိုင်းစီတဲ့အတွက်နဲ့ဒီစီမံကိန်းတွေဖြစ်လာရတယ်အဲ့ဒီပုံမှာဆိုးကျိုးတွေအများကြီးဖြစ်ခဲ့တယ်ဆက်စားခြင်းဆိုးကျိုးကတော့နေရာသိမ်းဆည်းမှုပေါ့အဲ့မှာရွာလုံးကျကြောင်ချေရတာတို့နောက်ဆက်တဲ့ပြဿနာတွေဆက်တိုက်ဆက်တိုက်ဖြစ်လာတယ်။ပြီးတော့ဒေသခံတွေလည်းမကြိုက်တာကသူတို့ရဲ့အလုံငန်းခွင်တွေဆုံးချုံတာတွေသူတို့ရဲ့ဒေအန်ရီတွေကြုံလာရတယ်။ရေထုညင်ညာမှုဒေထုညင်ညာမှုမြေကြီးပြည့်စုံမှုတွေစသဖြင့်ပေါ့နောက်ဆက်တွဲအကျိုးကျေးဇူးတွေအများကြီးပဲပေါ့။ပြီးတော့နိုင်ငံတော်ကဝင်ဝင်ရတယ်။တစ်ဖက်ကဖွံ့ဖြိုးရဆိုပေမဲ့ဒေသအတွက်ဒီဒေသခံပြည်သူတွေအတွက်တော်တော့ကိုထိခိုက်နေတာရှိပါတယ်။ဇာဝန်ကြီးကစသူတို့ရဲ့ရှေ့အနာကပျောက်ဆုံးတဲ့အထိဆိုးကျိုးတွေကိုခံစားရတာဒေသခံပြည်သူတွေပဲဖြစ်ပါတယ်။ဒါကြောင့်နိုင်ငံတော်အကျိုးအတွက်လုပ်တယ်ဆိုပေမဲ့ဒေသခံတွေရဲ့အကျိုးမပါပဲဒေသခံတွေရဲ့အကျိုးပြည့်စည်ရပြည့်စုံဖြစ်လာတာညားတဲ့အတွက်နဲ့ဒေသခံတွေကအဲ့လိုပဲကန့်ကွက်နေရတာဖြစ်တယ်လို့ကျွန်တော်ကတော့ယူဆပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်နောက်တီးဦးကတော့ဒီရှမ်းတောင်မြေသမားကွန်ရက်ကဦးဆိုင်ဆန်ရေးပါ။ဦးဆိုင်ဆန်ရေးရဲ့သဘောထားကိုဆွေးနွေးပါအောင်ခင်ဗျာ။ဥဆိုင်ဆိုင်အတန်လာရတိတ်မကောင်းဖြစ်နေပါလေကျွန်တော်ပြန်ပြီးဆက်သွယ်ကိုစ조사ကြည့်ရမယ်ကျွန်တော်တို့ကိုဆွေးနွေးဖို့အတွက်ကိုဟိုစာရေး Facebook ကနေ message တွေပို့ထားတာတချို့လည်းရှိပါတယ်ဒါတွေကိုအရင်ဆုံးဖော်ပြခြင်းပါတယ်တူကတော့ကျွန်တော်တို့ဒေါက်တာကျော်စိန်ဆိုပြီးကျွန်တော်တို့ email ပို့ထားတာပါသူကတော့ဖွံ့ဖြိုးရေးအထူးလိုအပ်ပြီးလောက်ကိုလောက်ရမှာပါတဲ့မြန်မာတွေကမိမိဒေသနဲ့လဲလို့ရတော့ကိုအလွန်မြန်လို့ရပါတယ်တင်းအောင်လဲထဲမှာခုသွင်းမြုံနယ်လေးရှိပါတယ်ဖွံ့ဖြိုးရေးလုပ်ငန်းတွေဖြစ်တဲ့စက်ရုံစက်ခင်းရုံတွေအတွက်မြေယာရေးတိမ့်တဲ့အခါမခြေလှယ်မှုတွေစတော့တာပါပဲဒီစားကန်တောင်သူတွေခမရုံရောက်ခတ်ရောက်နဲ့ကြားရတာမကောင်းပါဘူးလေအလွန်အကြီးတန်းအယုတ်ဆိုးပါတယ်တောင်သူလည်းတမမြေမရှိရင်ဘာနဲ့လှုပ်ရှားရမလဲဆိုတာကြိုတင်စဉ်းစားထားတင်ပါတယ်မြေသိမ့်တော့မယ်ဆိုရင်ဒီစားကန်ရဲ့သဘောထားကိုအရင်နားထောင်စေချင်ပါတယ်နောက်မှသူတို့ရဲ့စာဝတ်နေရင်းနဲ့ရှင်သန်ရေးနိုင်ငံအတွက်အကျိုးမြတ်သဘောပတ်ဝန်းကျင်ထင်ထင်ဘက်ဆောင်တောင်းဆောင်စဉ်းစားတင်ပါတယ်ဒီစားကန်ရဲ့အကျိုးလုံးနဲ့နာမျိုးဆိုရင်နှုံးတစ်ဖက်သားစားတာဖြစ်မှာမို့ဦးစားပေးတင်ပါတယ်ဒေယာပိုင်းမှာပြင်းပြပြရင်းနှီးမြှုပ်နှံမှုအားနည်းနေတဲ့အတွက်တိုးတက်အောင်ဆောင်ရွက်တင်ပါတယ်ဆိုပြီးသူကဆွေးနွေးပါတယ်နောက်ကျွန်တော်တို့ဆွေးနွေးဖို့အတွက်ကိုပါဝင်မှုကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်ရည်လည်းရှိနေပါတယ်တူဦးကတော့ဥချင်းမြင့်မှာအုံတွင်မြို့ပါပါဥချင်းမြင့်ရဲ့သဘောထားဆွေးနွေးနိုင်ပါလေခင်ဗျာ
ဟုတ်ကဲ့ကြာကျွန်တော်တို့လေဟိုအထူးသဖြင့်လွန်ခဲ့တဲ့25နှစ်လောက်ကကျွန်တော်တို့ဒီကျွန်တော်တို့ရဇကားနဲ့ပြောရရင်တော့ဓာမိုးပြီးတော့ဟိုကျွန်တော်တို့ဇယုဆောင်ပြီးတော့ဓာမိုးပြီးအုပ်ချုပ်ခဲ့တဲ့အစိုးရဆိုတဲ့ပုံကိုယ်ကြီးတက်တက်ကကျွန်တော်တို့တကယ်ကျွန်တော်တို့ပြည်သူလူထုရဲ့ပြန်စားတာကြောက်တန်ရွှေငွေပရမများလေးလေတော်တော်လေးပြုတ်လက်ထဲကိုပါသွားပြီးတော့ဆရာရယ်အခုတော့ကျွန်တော်တို့ဟိုလူထုကရွေးချယ်တင်မြောက်တဲ့ဒီမိုကရေစီစနစ်အရာ၅နှစ်တကြိမ်သက်တမ်းရွေးချယ်တဲ့အစိုးရပေါ်လာပြီဆိုတော့ကျွန်တော်အနေနဲ့ဝန်တာစရာတော့ဖြစ်ပါတယ်ဒါပေမဲ့လွန်ခဲ့တဲ့အစိုးရဆိုတဲ့ပုံကိုယ်လေးလက်ထက်ကအာဏာရှင်တွေလက်ထက်ကချုပ်ဆိုခဲ့တဲ့စာချုပ်စာရမ်းတွေကဒီနေ့ဒီအသက်ဝင်နေဆိုတော့ဒါကြီးကလည်းကျွန်တော်တို့အတွက်စိတ်ပျက်စရာကြီးပေါ့ဆရာရယ်အဲ့တော့ဆရာရယ်ခုကျွန်တော်တို့ပညာရှင်တွေရောကျွန်တော်မေးချင်တာပေါ့လေကျွန်တော်တို့သတင်းမီဒီယာတွေတစင်ကြားပါတယ်တော်ရီယုတ်ပင်လေဘူးလေဒီယုတ်ကအကုန်လုံးဒူပိုင်နေဟိုကျွန်တော်တို့တခြားနိုင်ငံတွေကလည်းသူတို့ပိုင်နေအငင်းပွားနေတဲ့အခါမှာဖိလစ်ပိုင်နိုင်ငံကလည်းသူတို့ကျွန်တော်တို့နိုင်ငံကခုံရုံးတို့ပြောတဲ့အစ်မြင့်တဲ့ခုံရုံးကိုတိုင်တန်းနဲ့တင်ပြရတယ်အဲဒီခါမှာကျွန်တော်တို့သလောကကြားလိုက်ရပါတယ်မီဒီယာတစ်ဆင့်ကျွန်တော်တို့ဖိလစ်ပိုင်နိုင်ငံလူပြောတယ
်ဟို
အဲ့ဒီဟာကိုလည်းအခုတရုတ်ကမလိုက်နိုင်ဘူးဆရာရယ်
ဟုတ်ကဲ့
အဲ့ဒီကြတော့လေကျွန်တော်တို့ဒီဂရီကုတ်တွေကလွန်ခဲ့တဲ့အာဏာရှင်ဆိုရချုပ်ဆိုခဲ့တဲ့ဂရီကုတ်တွေကိုကျွန်တော်တို့ဒီနေ့မြန်မာလူထုကရွေးချယ်ထားတဲ့ဆိုရမလိုက်နိုင်ဘူးဖြစ်နိုင်ပါတယ်အဲ့ဒါလေးသိချင်တာပါဆရာ
ဟုတ်ကဲ့ကျေးဇူးပါ ဆွေးနွေးပွဲအတွက်ကိုနောက်ထပ်စာရေးပို့ထားတာတချို့ရှိပါတယ် Facebook ကပို့ထားတဲ့စာတချို့ပါနားလောက်ဖတ်ပြပေးပါဦးမယ
်ဟုတ်ကဲ့ပါရှင်တယောက်ကတော့ဒေါက်တာကျော်ရှင်ပါရှင်ဖွံ့ဖြိုးရေးရအထူးလိုအပ်ပြီးလုပ်ကိုလုပ်ရမှာပါမြန်မာတွေဟာမိမိ
အော်ဖတ်ပြီးသွား
ပြီဟုတ်ကဲ့ဟုတ်ကဲ့အနောက်ယောက်ကကိုအောင်ကျော်ပါတခုလိုချင်ရင်တခုတော့ဆွန့်လို့နင့်နာခံကြရတာလောကဓမ္မတာတရားပါပဲတဲ့အကျိုးများရချင်ရင်အပွန်းပဲတော့တီးခံရမှာပါဆုံးရှုံးနိုင်ချေအ ਨੇ ဆုံးဖြစ်အောင်စီမံရမှာပါတဲ့ဂျပန်ဆူနာမီကိစ္စစဉ်းစားကြည့်ပါအနှုမျိုးဓာတ်ပေါင်းဖို့မလုပ်ရရင်လျှက်စစ်ပါဝါဘဲကရမလဲနိုင်ငံရဲ့လျှက်စစ်ပါဝါရဖို့လှုပ်ခဲကြတယ်ဒါကိုကြည့်ပါမာဒလာမန္တလာဒုတိယကမ္ဘာစစ်ရှုံးနိုင်ငံကယနေ့ခေါင်းမော့နေနိုင်ပါပြီ။ကဲဘာလုပ်ကြမလဲတဲ့အမောင်တဲမှာချောင်ခိုငိုက်ပြီးတော့အိတ်နေရင်တော့သူများစားတာခံရမယ်ပြင်းပြင်းထန်ထန်စဉ်းစားကြပါလို့ရေးထားပါရရှင်
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့ဒီဦးဆိုင်ဆိုင်ရေးပြန်ပြီးဆက်သွယ်လို့ရပါပြီ။ဦးဆိုင်ဆိုင်ရေးကတော့ဒီရှမ်းတောင်တို့လယ်မကွန်ရက်ကဖြစ်ပါတယ်။ဆိုတော့ဦးဆိုင်ဆိုင်ရေးဆက်သွယ်ကျွန်တော်တို့ဦးဆိုင်ဆိုင်ရေးနဲ့ဆက်သွယ်ပြတ်သွားလို့ပါ။ဟိုဆက်သွယ်ဦးဆိုင်ဆိုင်ရေးရေးကိုပနာမအနေနဲ့ဆွေးနွေးစီရင်တာကျွန်တော်တို့ဖွံ့ဖြိုးရေးစီမံကိန်းတွေဆိုတာရေဦးအားဖြင့်တိုင်းပြည်ဖွံ့ဖြိုးအောင်ရည်ရွယ်တာပါပဲ။ဒါပေမဲ့ဒါတွေကိုလူတွေမကြိုက်နိုင်ဖြစ်နေတာ။ဘာကြောင့်များလဲဆိုတော့အရင်ဆွေးနွေးပြပါခင်ဗျာ
။အဲဒါကြတော့ကျွန်တော်ဟိုအကျေတဝင်းတော့မဆွေးနွေးနိုင်ဘူး။ကျွန်တော်ဒီတောင်ွေပိုင်လဲနဲ့ပတ်သက်တဲ့အပဲကျွန်တော
်ဟုတ်ကဲ့ပြောပါမယ်။ဟုတ်ကဲ့
။အော်။ဘာကျွန်တော်ရှမ်းတောင်လူတွေအများကြီးမိငါတယ်ဗျ။ကျွန်တော်ရှမ်းတော့ကပါဒီဘောက
။ဟုတ်ကဲ့။
ကြားပါရနော်
ဟုတ်ကဲ့ကြားပါရဦးဆိုင်ဆိုင်ပြောပါခင်ဗျာ
ဩဩဒီတော့ဒီပိုက်လိုင်းချတန်းတဲ့ယူအရအများကြီးမြင့်လာမှုရှိတယ်ဗျာအင်းတလုံးဆိုရင်အင်းရောမြေရောဆိုဆက်ငါတင်းတဲ့ယူတီးတီးတယ်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့အခုကဒီအင်းခဲရတဲ့လူတွေဆိုရင်ဒုက္ခရောက်တာဗောဗျာအင်းနဲ့ဓမ္မဆောက်နိုင်နေနေရလဲမဝယ်နိုင်အဲ့လူအများကြီးခက်ခဲကျင်တယ်ဗျာ
ဟုတ်ကဲ့ကျေကျေးဇူးပါဦးဆိုင်ဆိုင်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဦးဆိုင်ဆိုင်ကျွန်တော်တို့နောက်ထပ်အခုဒီမှာကျွန်တော်တို့ဆွေးနွေးပွဲအတွက်ကို Facebook ကနေပေးထားတဲ့ပုံစံတွေရှိပါသေးတယ်နောက်လောက်ပဲဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ယောက်ဖုန်းမှာမလား
ဟုတ်ကဲ့ဦးဆိုင်ဆိုင်ဟိုတယ်လီဖုန်းခိုင်းထားပါခင်ဗျရပါတယ
်ဟုတ်ကဲ့ရှင်Facebook ကဒီတယောက်ကတော့ဒေဇာလင်းလို့ခေါ်ပါတယ်နိုင်ငံဖွံ့ဖြိုးရေးအတွက်စွမ်းအင်လိုအပ်ချက်ကိုဖြည့်ဆည်းဖို့စီမံကိန်းတွေတည်ဆောက်အကောင့်ထဲပေါ်တဲ့အခါကြောင်မီသွေးကထုတ်ရတဲ့ထအားပေးစေုံတွေကစိုးကြိုများစေပါတယ်။ဒါကြောင့်ဒီလိုစက်ရုံမျိုးတည်ဆောက်ဖို့ကတော့အားမပေးပါဘူး။နိုင်ငံတနိုင်ငံဖွံ့ဖြိုးတိုးတက်မှုမြန်ဆန်နေတုံ့နေနေတယ်ဆိုတာကလည်းလျှက်စစ်စွမ်းအင်သုံးဆနိုင်မှုအပေါ်မှာတည်မီနေတယ်လို့ယူဆမိတယ်။ဒီလိုအပ်တဲ့လျှက်စစ်စွမ်းအင်ကိုရေအားလျှက်စစ်နဲ့တဘာဝတန်ငွေစွန့်ပစ်ပစ္စည်းလောင်စာတွေကပဲအဓိကထုတ်ယူသုံးဆမှာတင့်တော်မယ်လို့တွေးမိပါတယ်။ဖွံ့ဖြိုးရေးလုပ်ငန်းတစ်ခုကိုအကောင့်ထဲပေါ်တဲ့နေရာမှာဆုံးရှုံးပြက်စီမှုကတော့တွန်တွဲပြီးပါတက်ပါတယ်။ပြည်သူတွေအပိုင်းကလည်းပဲထစ်ကနေဆိုကန့်ကွက်တာတွေမလုပ်သင့်ပါဘူး။လောလောဆယ်ဆုံးရှုံးလိုက်ရတာနဲ့နောင်ထွက်ပေါ်လာမယ့်အကျိုးအမြတ်ကိုချင့်ချိန်ပြီးမှကန့်ကွက်စေချင်ပါတယ်။ထို့အတူပဲအစိုးရဘက်ကလည်းပဲရေကာတာတည်ဆောက်မယ့်စီမံကိန်းတစ်ခုကိုချမှတ်တော့မယ်ဆိုရင်တဘာဝဝန်းကျင်ထိခိုက်မှုအနည်းဆုံးနေရာကိုရွေးစေချင်ပါတယ်။သို့သောအရေးကိုလိုချင်ရင်နေဘူးကားဆောင်းဆိုတဲ့စကပုံအတိုင်းဖွံ့ဖြိုးတိုးတက်မှုအတွက်စွမ်းအင်ကဏ္ဍဖွံ့ဖြိုးစေချင်ရင်တော့ရေကာတာများများတည်ဆောက်မှလာလိုအပ်သောစွမ်းအင်ကိုဖြည့်ဆည်းနိုင်မယ်လို့ယူဆမိပါကြောင်းဆိုပြီးတော့ရေးထားပါရရှင်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ဆိုတော့ဟိုတခုရှိတာပေါ့လေဒီတဘာပောင်းဝင်းချင်းကိုထိခိုက်မှဆိုလို့ကန့်ကွက်တာတွေရှိရဲဆိုတော့ဦးဆိုင်ဆိုင်ကြီးလည်းပြောသားပါတယ်ဒေသခံတွေဟိုတော့ကိုတော်တော်ဒုက္ခရောက်တယ်ဆိုတော့ဒီလိုလူမှုအတိုင်းဝိုင်းကိုထိခိုက်မှဆိုလို့မကြိုက်တာတွေရှိရဲဒါပေမဲ့ဖွံ့ဖြိုးလာရင်လည်းတစ်ဖက်မှာဟိုခံစားရမယ့်ကိစ္စတွေရှိနေတာတွေရောဟိုထက်မတွက်တင်ဘူးလားဆရာဦးပေတန်တော်တာဆွေးနွေးပြပါအောင်ခင်ဗျာ
ဒါကတော့ကျွန်တော်တို့ဒီဖွံ့ဖြိုးရေးလုပ်ငန်းနဲ့ဒီအဲ့လိုထိခိုက်နေတာမျိုးရေဆိုတော့ဟိုအနေနဲ့အများအချိမာပါပဲဒါပေမဲ့လောလောဆယ်ဘဝရပ်ဒီအတွက်အခက်အခဲဖြစ်သွားတဲ့သူတွေကိုတော့ကျွန်တော်တို့မေ့ထားလို့မရဘူးဟိုဆိုတော့နိုင်ငံတစ်နိုင်ငံလုံးတိုးတက်လာမယ့်အတိုင်းအတာမှာရေရှည်သွားရမယ့်ကိစ္စဖြစ်တယ်ဥပမာအရင်ဆိုရလက်ချက်တွေကတော့အစီအမံကြီးအများကြီးလုပ်ခဲ့တယ်ဝင်ငွေလည်းအများကြီးရခဲ့တယ်ဒါမဲ့နိုင်ငံတိုးတက်သလားဆိုရင်တော့အဲ့အရာကြီးကမိခွန်းကြီးဖြစ်လာတယ်။အဲဆိုတော့လောလောဆယ်နိုင်ငံတိုးတက်ဖို့ကြာကရေရှိသွားရမယ့်ကိစ္စဒီမှာဘဝပြည့်နေတာကလက်ရှိအဲ့ဒီဒေသမှာနေတဲ့ဒေသခံတွေရဲ့ကိစ္စ။အဲတော့အဲ့ဒီပေါ်မှာကျွန်တော်တို့လုပ်ငန်းတစ်ခုကိုစတင်တော့မယ်ဆိုရင်ဒေသခံတွေဟူတာကဒီမှုပေါင်းဝင်ကြီးနော်တဘာဝပေါင်းဝင်ကြီးမပြည့်စုံအောင်ဒီကုမ္ပဏီတွေပေါ့နော်နောက်ပြီးတော့နိုင်ငံတော်အစိုးရဒါတွေကိုကြိုးတင်ကောက်ွယ်ဖို့စီမံရေးချဖို့ဒေသခံတွေကိုရှင်းပြဖို့အများကြီးလိုအပ်တယ်။ဒုတိယချက်အဲ့ဟိုအလောက်ကရမ်းချစ်လာတဲ့အချိန်ခါမှာလဲအဲ့ဒီဆိုးကျိုးတွေပေါ်လာတယ်။အဲ့ဒီဆိုးကျိုးတွေနဲ့ပတ်သက်ပြီးတော့လဲကောက်ွယ်ဖို့အစီအစဉ်တွေလုပ်ထားတင်တယ်။အဲ့နောက်ပိုင်းမှာဖြစ်ပေါ်လာမဲ့ဆိုးကျိုးတွေဒီအတွက် ဆူဂျူတွေအတွက်လည်းကျွန်တော်တို့အစိုးရနဲ့စီမံကိန်းတွေလုပ်ထားရမယ်ဆိုတော့တော့လည်းလုပ်ရမှာကတော့ဒီဒေသခံတွေရဲ့မျက်နှာတွေအိစရတွေကစာဝန်ကြီးကအစနော်ဒုဒုဒေသရဲ့ဖွံ့ဖြိုးရေးအစအဲ့ဒါတွေကိုနိုင်ငံတော်ကပြင်ချပြီးတော့ဟိုလုပ်ပြနေတယ်လို့ကျွန်တော်တို့မြင်တယ်နိုင်ငံလုံးဖွံ့မဖြိုးခင်သူတို့ဒေသမှာထိခိုက်ပျက်စီးမှုတွေကိုကျွန်တော်တို့ကြိုတင်ကာကွယ်ရမယ်သူတို့ဒေသရဲ့ဖွံ့ဖြိုးတိုးတက်ရေးတွေကိုကျွန်တော်တို့ဟိုစီမံကိန်းတွေပြင်ချပြီးတော့လုပ်ဆောင်ရမယ်အဲ့ဒီအပိုင်းကအရေးကြီးပါတယ်ပြီးတော့ကျွန်တော်တို့ကဟိုနောက်မှဖြစ်လာမယ့်ကိစ္စကတော့ထားပါတော့လောလောဆယ်ဒီလူတွေကဘဝမပြတ်ဘူးတော့အစိုးရမှာလုံးဝတာဝန်ရှိတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာဟုတ်ကဲ့ဆန်ကျေးဇူးပါကျွန်တော်ဦးဆိုင်ဆိုင်ရေးကိုလည်းပြန်ပြီးမေးချင်ပါတယ်ဦးဆိုင်ဆိုင်ရေးကိုအနေနဲ့ခုဆက်ဆော့ပြောသလိုပေါ့လေဒေသခံတွေဟိုဒုက္ခရောက်ကြရဲအခုဒီစီမံကိန်းတွေစမယ်ဆိုတော့ရွှေရပြောင်းပါပေါ့လေမြေသိမ်းရသိမ်းကိစ္စတွေဆိုတော့ဒီနေရာမှာဦးဆိုင်ဆိုင်ရေးကိုအနေနဲ့ဟိုဒီစီမံတော့ဒါဖွံ့ဖြိုးလုပ်ငန်းတွေဆိုတော့ဒေသတွင်းမှာအတိုင်းပြည်တွေကအကျိုးရှိကောင်းရှိနိုင်တဲ့စီမံကိန်းတွေဖြစ်ကောင်းဖြစ်နိုင်ပါတယ်ဒါပေမဲ့လက်တလောဆော့ဆော့ဆရာဦးဖေးတန်းကတော့ဆွေးနွေးကြပါတယ်ဒီလူရဲ့စာဝတ်နေရေးနေထိုင်စတဲ့ဒီလိုကြုံလာတဲ့ကြံစည်တွေဖြည့်ရှင်းဖို့ဆိုတော့ဦးဆိုင်ဆိုင်ရေးတို့အနေနဲ့ကတော့ကိုယ်ရင်းနဲ့အဲ့ဒီဒေသမှာရှိနေတဲ့ဒေသခံတွေအနေနဲ့ဟိုဘလိုမျိုးခုလက်တလောဖြစ်နေတဲ့ကြုံနေရတဲ့ကြံစည်တွေကိုအစိုးရပဲဖြစ်ဖြစ်ပေါ့လေဒီသက်ဆိုင်ရာကုမ္ပဏီလုပ်ငန်းတွေပဲဖြစ်ဖြစ်ဘလိုမျိုးတာဝန်ယူစေခြင်းလဲဘလိုမျိုးဖြည့်ရှင်းပေးစေခြင်းလဲ
အဲဒီမှာလည်းကျွန်တော်တို့တခါမိပြီဗျာဒီတော့ရှာပြီနေဝင်ကြည့်ချုပ်မှာတခါသာတော့တင်ပြီဒီကိစ္စကဒီဒါဝန်ယူမှုကရှာပြီနေအစိုးရဒါဝန်ယူလားဒါမှမဟုတ်နိုင်ငံတော်ဒါဝန်ယူတာဒါမှမဟုတ်လဲဒီရုပ်ပိုင်လိုင်းကဒါဝန်ယူလားအဲဒီမှာကျွန်တော်တို့သာတော့တင်နေတယ်ဒါမှအကြောင်းမပြမှုကကျွန်တော်ဘာဖြစ်လဲ2013ဤပြီလား9ရက်မှာကျွန်တော်တော့တင်ပြတယ်ရှာပြီနေဝင်ကြည့်ချုပ်ပါမလည်းအကြမ်းမပြမှုက
ဟုတ်ကဲ့ကျေးဇူးပါခင်ဗျကျွန်တော်တို့အခုတော့ဒီ Facebook ပေါ်ကလာတဲ့စာတချို့ထပ်ပြီးပေါ်ပြခြင်းပါတယ်ဒီဇောင်းကတော့ဟိုကိုထွန်းမြင့် email ပါကိုနန်းလောက်မှာဖတ်ပြပေးပါဦးစာတော့နည်းနည်းရှိတယ်သူစား
ဟုတ်ကဲ့အစိုးရလုပ်သမျှကိုပြည်သူတွေကလိုက်ကန့်ကွက်နေတယ်လို့တချို့ကပြောနေကြတာကြားတော့စိတ်မကောင်းဖြစ်ရပါတယ်ပြည်သူတွေဘက်ကကန့်ကွက်ရတဲ့အခြေအနေရှိနေပါတယ်အရင်ကအစိုးရများရဲ့စီမံကိန်းများဟာပြည်သူတွေအတွက်အကျိုးမရှိတဲ့အပြင်နှီးမျိုးစုံနဲ့လေသိမ်းရာသိမ်းမှုများအပါအဝင်လူခွင့်ရချိုးဖောက်မှုများစွာကျူးလွန်ခဲ့တာပါအစိုးရလုပ်သမျှစီမံကိန်းများဟာပွင့်လင်းမြင်သာမှုမရှိခြင်းကလည်းပြည်သူတွေကန့်ကွက်ရမယ့်အချက်တစ်ချက်ဖြစ်ပါတယ်ရရှိလာတဲ့အမြတ်အစွန်းတွေကိုလည်းပြည်သူတွေမခံစားခဲ့ရပါဘူးဖွံ့ဖြိုးရေးစီမံကိန်းတွေဘလောက်လောက်လောက်ပြည်သူတွေကတော့ဆင်းရဲနေတော့မို့ပြည်သူတို့အနေနဲ့တကယ်၍အစိုးရကစီမံကိန်းကြီးတွေလုပ်မယ်ဆိုရင်ပွင့်လင်းမြင်သာရှိစွာလုပ်ရမှာဘာလုပ်မှာလဲဘယ်သူနဲ့လုပ်မှာလဲဘယ်ဒေသမှာလုပ်မှာလဲအမြတ်အစွန်းဘလောက်ရှိမှာလဲပြည်သူတွေအတွက်ကောင်းကျိုးဆိုးကျိုးဘလောက်ရှိနိုင်လဲတဘာဝပတ်ဝန်းကျင်ဘလောက်ထိခိုက်နိုင်လဲစသည်ကစားလို့ပြည်သူကိုပွင့်လင်းမြင်သာစွာချပြစေချင်တာပါအရင်အစိုးရဆက်ဆက်ကပြည်သူရဲ့သဘောထားကိုပြစ်ပယ်ခဲ့လို့ပြည်သူများရဲ့အကျိုးတိုင်းပြည်တိုးတက်မှုမရှိခဲ့တာလူတိုင်းသိပါယခုအစိုးရတည်လက်ထက်မှာတိုင်းပြည်နဲ့ပြည်သူအကျိုးကိုရှေ့ရှုသောအဖြစ်ပြည်သူများရဲ့သဘောထားကိုအလေးထားစေချင်ပါတယ်တိုင်းရင်းသားဒေသတွေမှာပြုလုပ်မဲ့အကြီးစားစီမံကိန်းတွေဆိုရင်ပြည်နယ်သားများ၏သဘောထားကိုအဓိကအလေးထားသင့်ပါတယ်ဥပမာမြစ်ဆုံစီမံကိန်းလိုကချင်ပြည်နယ်မှာရှိတဲ့တိုင်းရင်းသားတွေဘာမှမသိလိုက်တာမျိုးမဖြစ်စေချင်ပါဘူးနောက်ဆုံးအနေနဲ့တောင်းဆိုချင်တာကတော့အစိုးရအနေနဲ့စီမံကိန်းလုပ်မယ်ဆိုရင်ပြည်သူများအပေါ်ပွင့်လင်းမြင်သာမှုရှိပေးပါပြည်သူသဘောထားကိုအလေးထားပါလို့တောင်းဆိုချင်ပါတယ်တဲ့ရှင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်တစ်ယောက်ကတော့ Facebook ကနေပို့ထားတာပါသူကတော့သူ့ရဲ့အကောင့်ကတော့ဥညာဏဒဇယုတ်တယုတ်ဆိုတဲ့အကောင့်ပါရှင်ပါသူကတော့စောက်လုံးမဲ့နေရာဒေသခံတိုင်းသားပြည်သူတွေအတွက်ဒေသဖွံ့ဖြိုးရေးကိုရေရိုးရေရှည်ဘယ်လိုပုံလုံးလုပ်ပေးမယ်ဒေသခံတွေအတွက်ရေရိုးအလုပ်ကိုင်ခွင့်လန်းဘယ်တိုင်းတာထိရစေရမယ်ကျန်းမာရေးကဏ္ဍပညာရေးကဏ္ဍမှာလက်တွေ့ဘယ်ခြေနေတိရောက်ဒီလိုအမကန်ချက်တွေပေးမယ်ဆက်စပ်ရင်တာဝန်ရှိသူတွေကကွင်းစင်ပြီးဒေသခံပြည်သူတွေကိုသဘောပေါက်နားလည်အောင်ရှင်းပြပေးမယ်ရေရှည်တွေလည်းပြုလုပ်ရမယ်စီမံကိန်းရဲ့ရာခိုင်နှုန်းဘလောက်ကိုဒီဒေသဖွံ့ဖြိုးရေးမှာအသုံးပြုမယ်ဆက်စပ်ရင်အမကန်ချက်ပေးပြီးရှင်းပြနိုင်တော့အဆင်ပြေမယ်လို့ထင်ပါတယ်ပြည်သူအများစုဒေသခံတွေစိုးရိမ်နေတာကကိုယ့်ဒေသကအားတွေအကုန်လုံးထောက်ယူသွားပြီးပြည်ထောင်စုဆိုတဲ့နာမည်တက်လောက်သွားဒေသခံတွေကျတော့မြင်သာမြင်မကျင်ရတဲ့ဘဝရောက်နေရလို့သဘောမတူနိုင်ရလို့ထင်ပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဆရာဦးပေသန်းဟိုဒီနေရာမှာလည်းအဲ့လိုပေါ့လေဟိုတချို့ကဟိုအကျိုးကျေးဇူးတွေရှိကောင်းရှိမယ်ဒါပေမဲ့လည်းအကျိုးကျေးဇူးတွေဒေသခံတွေကရပါမလားဆိုပြီးစိုးရင်ချက်တွေလည်းရှိနေတယ်ဆိုတော့အခုဆိုရင်ဒီဆရာဦးစီမံရေးဒီတောက်ပြူစီမံကိန်းတွေစမယ်ဆိုတော့ဒီလိုစိုးရင်ချက်တွေနဲ့ပတ်သက်လို့ရောကျွန်တော်တို့ဘယ်လိုကာကွယ်သွားနိုင်မလဲ
ကျွန်တော်တို့ဒီတောက်ပြူ SCC ကတော့ဟိုကျွန်တော်တို့စတင်ပြီးတော့လှုပ်ဆောင်မယ်ဆိုတော့ဒီဆိုဂျူကတော့ဟိုတိတ်မမြင်ရသေးဘူးเนาะနေသားမြေတိတ်မှုတွေကတော့အဲ့မှာစနေပြီကျွန်တော်တို့မတီးချိုးမှာပဲကြည့်ပါအာရေလံတဘာဝတံငွေလိုင်းတိဆောက်တယ်အဲအဲ့မှာမြေသိမ်းမှုတွေရှိရယ်နောက်ပြီးတော့ဒီပတ်ဝန်းကျင်ကအကြောင်းအရာတွေပြည့်စည်ရယ် ဒီလူသားတွေလုံလောက်ခွင့်တွေမှာပြက်စီဆိုးကျိုးတွေအများကြီးခံပြရဟိုကြုံကြရတာပေါ့ဗျာပြီးတော့ဒေသခံတွေအလုတ်ကင်ခွင့်သားကြပြန်တော့သူတို့ကအလုတ်ကျန်းသမားတွေပဲရှိကြတယ်အဲသူတို့တရုတ်ပြည်ကလာတဲ့ပညာရှင်တွေကပဲအဲဒီတပ်ပြီးပညာရှင်တွေကပဲအကုန်လုံးကိုလုတ်သွားတယ်ဆိုတော့ဒေသခံတွေမှာအလုတ်ကင်ဖွင့်ပြမှုကလည်းမရှိဘူးဗျအဲနောက်ပိုင်းအကျိုးဆက်တွေကဘယ်လိုဖြစ်လာမလဲဆိုတော့သူတို့မှန်းဆလို့မရသေးဘူးဥမာဒီနန်ဒီတင်မိုးတွေရောက်လာတယ်အဲတင်မိုးတွေပေါက်မယ်ဒီနန်ဒီရိုးဖိတ်မယ်အဲဒီကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်ရေပြင်တစ်ခုလုံးဟာညံ့ရည်ပြင်ဖြစ်ပြီးတော့ရခိုင်ဒေသခံတစ်ခုလုံးဒေသတစ်ခုလုံးကဘုန်းတော်ကိုစီးပွားပြက်သွားနိုင်တယ်ဘောကပြက်သွားနိုင်တယ်အဲဒါနဲ့အဲ့ဒီကထွက်တဲ့အကျိုးအမြတ်ကိုဒီနေ့တက်ကြည့်ရခိုင်ပြည်သူတွေဘယ်လောက်ရမှန်းလဲမသိရခိုင်ပြည်သူတွေကဘယ်လိုသုံးမှန်းလဲမသိဘယ်လိုသုံးလာမယ်ဆိုတာလည်းမရှင်းပြဘူးအဲကျွန်တော်တို့ဒေသကခုနကလိုပေါ့ဗျာအသေးဦးတွေကိုနှိပ်စားတယ်လို့ကျွန်တော်တို့ခံစားရတယ်အဲဒီပေါ်မှာလည်းမကျေနပ်မှုတွေကန့်ကွက်မှုတွေနိုင်ငံရေးအများကြီးဖြစ်ပေါ်ပါတယ်အဲအဲ့လိုပုံစံမျိုးဟိုနမူနာယူပြီးတော့ဒီဒေသအတွက်ကျွန်တော်တို့ဘယ်လောက်ဒီကရတဲ့ငွေကိုဘလောက်စိုက်သုံးမယ်အဲဘလောက်ဒီဒေသဖွံ့ဖြိုးရေးကိုလှုပ်ဆောင်မယ်ဆိုတာမျိုးနဲ့ပြည်သူတွေကိုကြံလဲပြီးတော့ဒုက္ခတွေကိုပြန်ကုစားပေးမယ်ဆိုရင်ဒါမပြေလည်စရာအကြောင်းမရှိပါဘူးအဲ့လိုမဟုတ်ပဲနဲ့ရသမျှငါတို့ယူမယ်မင်းတို့ဘာလို့ရှင်လဲဆိုတဲ့သဘောမျိုးနဲ့ခက်မိတ်မိတ်လေးဆက်ဆံနေမယ်ဆိုရင်တော့အာဒါကဒီလမ်းတွေကဘယ်တော့မပြည့်ဘူးဖယ်ဖယ်ဆိုတာကြီးကလည်းဘယ်တော့မှရလာမှာမဟုတ်ဘူးအဲအဲ့ဒါတွေကစပြီးတော့ကျွန်တော်တို့ကျေးဇူးရပါတော့။ဟောဒီကိုပိုင်ဒီတရားစားရအရင်မြစ်တွေကိုကျွန်တော်တို့သုံးရင်လည်းဒါတိုင်းသားအကုန်လုံးရဲ့ဌာနပါပဲ။ဒီဘက်ကအကုန်လုံးရဲ့ဌာနပါပဲ။အဲ့လိုဖြင့်ဒီဝင်ငွေတစ်ဖက်တစ်လမ်းကကုစားပေးနိုင်။သူတို့ဒေသရဲ့ဖွံ့ဖြိုးမှုတွေကိုလုပ်ပေးနိုင်မယ်။အဲသူတို့အနာဂတ်လူငယ်တွေရဲ့မျိုးဆက်တွေရဲ့ဘဝတွေကိုထူထောင်ပေးနိုင်မယ်ဆိုရင်တော့ဟောဒီကိစ္စကတဖြည်းဖြည်းဟာလာကျွန်တော်တို့ပြောစရာတောင်မလိုပဲနဲ့ငြင်းငြင်းချမ်းဖြစ်သွားမယ်လို့ကျွန်တော်တို့ကတော့ယူဆပါတယ်လက်ခံပါတယ်နော်
။ဟုတ်ကဲ့ကျေးဇူးပါ။နောက်တစ်ခုရှိတာဒီဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့တရားဆက်ဆက်နေတဲ့ဒီသင်္ကန်းစားနဲ့အရင်မြစ်တွေကဒီပိပကတ်တွေဖြစ်အောင်အားပေးတဲ့အထူးဖြင့်ဒီတန်းသားလေတာဒေတာတွေမှာဆိုရင်လက်နက်ကန်ပိပကတ်တွေဖြစ်ရတဲ့အကြောင်းရင်းတစ်ခုဖြစ်တယ်ဆိုပြီးတော့တချို့ပြောတာဆိုတာရှိပါတယ်ဆိုတော့ဒီလိုပေါ့လေဒီဖွံ့ဖြိုးရေးစီမံကိန်းနေနဲ့ဒီလက်နက်ကန်ပိပကတ်တွေချာမှာဟိုစက်နွယ်မှုတွေကတကယ်ပဲကြီးကြီးမားမားရှိနေလားကျွန်တော်ဦးဆိုင်ဆန်ရေးရဲ့သဘောထားကိုကြားချင်ပါတယ်ဦးဆိုင်ဆန်ရေးကဒီမှာဟိုပိုက်လိုင်းဖောက်လုပ်တဲ့စီမံကိန်းတွေမှာလည်းထိတွေ့နေရဆိုတော့လေ
ဟုတ်ကဲ့ပါဟုတ်ကဲ့ပါကျွန်တော်ထင်တာဒီတောင်ွေပိုက်လိုင်းကအန္တရာယ်ကြီးမဆုံးလို့ကျွန်တော်ထင်တာပဲအန္တရာယ်ဒုက္ခမိမိတွေ့နေတာပေါ့ဗျာအဲလိုအခုရွာကြားလို့ဘာလို့ဖြတ်လာတာတော့အဲမလွယ်တော့ဘူးလေဗျာ
ဟုတ်ကဲ့
ဒီဘက်မှာဆိုရင်ပေါ်ကျူတမိုင်းမင်းဖျားကြီးမှာအဲ့နာစားတွင်းနဲ့ကတ်ကိုင်ငါးဆယ်လောက်ပဲကတ်ပြီးတော့မြုပ်ကြတာဗျာဒီတမိုင်းမင်းပေါ်ကျူဖျားကြီးမှာကိုင်ငါးဆယ်လောက်ပဲ
ဟုတ်ကဲ့
လည်းနဲ့ဘာမှမကွာဘူးမှာဖြတ်လာတာ
ဟုတ်ကဲ့ကျေးဇူးပါ
ဒီတဲ့ရွာကျွန်တော်နားလွယ်ရှင်လေးရွာကြားထဲဖြတ်တာဟု
တ်ကဲ့
ဒီရေကြီးမှဆင်းမှာကျွန်တော်လို့တွက်ဆတာပဲ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ထပ်ဒီမှာဟိုတော်တော်ရှင်နေပေးထားတဲ့စာတချို့ကိုလည်းကျွန်တော်တို့ဖော်ပြခြင်းပါတယ်တယောက်ကတော့ Facebook ကပါသူကတော့ကန်ကန်ထွန်းဆင်ဖြူတော်ဆိုတဲ့အကောင့်ပိုင်ရှင်ပါသူကတော့မြန်မာပြည်မှာစောက်လူပြည်ပိုင်းမှာပဲဖြစ်ဖြစ်ရင်းနှီးမှုအပိုင်းမှာပဲဖြစ်ဖြစ်ပေါ်တဲ့လေအောင်ကြီးမလုပ်ပါနဲ့လုပ်ငန်းတစ်ခုကိုစလုပ်ပြီးဆိုရင်အောက်ခြေကမှန်မှန်ကန်ကန်လေ့လာကြည့်ပြီးသိကြပြီးဆိုမှထိရောက်ပြီးအောင်လုပ်ရပါမယ်ဒါမှရင်းနှီးမြှုပ်နှံသူတွေပေါများတဲ့ပေါများအောင်ကျွန်တော်တို့ဆွဲဆောင်နိုင်မယ်အောက်ခြေမှာကြော်ခွက်လာရင်မဖြစ်သင့်တဲ့ကြံစည်တွေဖြစ်ပြီးအချိန်ကုန်လူမောဘသူ့အတွက်ပဲဖြစ်ဖြစ်နင့်နာစီပါရဲ့နောက်ဆက်လုပ်ရမယ့်ရင်းနှီးမြှုပ်နှံမှုတွေကလူမှုလူနေမှုအတွက်မြေမြဆန်ဆန်ပြောင်းလဲအောင်လက်တွေ့လုပ်နိုင်ရမယ်ဒါမှလည်းရင်းနှီးမြှုပ်နှံသူတွေမြန်မာနိုင်ငံကိုစိတ်ဝင်စားမှာပါတဲ့နောက်တစ်ဆောင်လည်းရှိပါသေးတယ်ခင်ဗျာ
ဟုတ်ကဲ့သူကတော့ဒေါခင်မျိုးဆွေပါဒီမျိုးစုံနဲ့လက်ဖြာခံခဲ့ရဘူးတဲ့အောက်ခြေပြည်သူအများစုဟာအခြေခံလိုအပ်ချက်ကိုမှမပြည့်စုံတဲ့ဘဝမှာလှုပ်တင်လှုပ်ထိုက်တဲ့အလုပ်ဟုတ်မဟုတ်ဆိုတာကိုတေချာမသုံးသပ်ပဲအတန်ကြဲကြဲအော်ရက်ဖက်ကိုလိုက်နေကြတယ်လို့ထင်ပါတယ်။မာရွတ်နဲ့လောက်ရက်ကိုမကန့်ကွက်မိရင်အမားကျူးလွန်သူကိုထတ်ကျူးလွန်မှုအားပေးရာရောက်သလိုမှန်နေတဲ့အလုပ်ရက်ကိုကန့်ကွက်မိရင်လည်းကျင့်ဝတ်နဲ့ညီတဲ့လူကောင်းတွေကအထင်သေးသွားပြီးတော့လောဘသမားတွေကတော့ကိုရမယ်ဟာကိုတော့နားမလဲတဲ့လူတွေဒီလိုလူမျိုးတွေကိုလက်ဖြာရမယ်ဆိုပြီးခေါင်းပုံဖြတ်ခံရမယ်ဆိုတာကိုအောက်ခြေလူရန်စားတွေတည်အောင်တေချာရှင်းပြဖို့လိုပါတယ်တဲ့ကိုရပိုင်ခွင့်ကိုတေချာမသိပဲတလွဲတွေဆန္ဒပြနေရင်ကျင့်ဝတ်နဲ့ညီတဲ့လုပ်ငန်းတွေရောက်လာမှာမဟုတ်ပဲမတော်မတရားလုပ်မဲ့သူတွေရောက်လာဖို့များပါတယ်ပြည်သူတွေကိုပညာပေးတဲ့နေရာမှာတရုတ်ပြည်ကတိတ်တော်တာသူတို့ဖြစ်ချင်တဲ့အတွေ့အခေါ်ကိုစကလုံးလက်လာလေးတွေသုံးပြီးကိုယ်ကပတ်ကနဲ့မီဒီယာမျိုးစုံကနေပြီးပြည်သူတွေကောင်းတဲ့ရိုက်ထည့်ပေးလိုက်တာပဲကျမတို့နိုင်ငံမှာအသိပညာပေးလုပ်ငန်းတွေကိုအချိန်အဟုန်နဲ့စနစ်တကျလုပ်တင်တယ်လို့ထင်ပါတယ်ဆိုပြီးတော့ရေးထားပါရရှင်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီလိုစီမံကိန်းတွေလုပ်တဲ့နေရာမှာဒီပေါ်လေဟိုနိုင်ငံတကာလူတွေဟိုဆွဲဆောင်တာမှန်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီဟိုအစိုးရရောသက်ဆိုင်ရာလုပ်ငန်းတွေရောပွင့်လင်းမြင်သာမှုရှိဖို့အရေးကြီးရယ်ဆိုတော့လေကျွန်တော်တို့ဒီအရင်ကြုံခဲ့ပြီးတဲ့စီမံကိန်းတွေမြင့်ဆုံးလို့ပြဿနာမျိုးတွေမှာကျွန်တော်တို့တွေးခဲ့ပြီးပါပြီဆိုတော့ဒီနေရာမှာဆရာဦးပေသံကိုကျွန်တော်တို့အစီအစဉ်အဆုံးသတ်ခင်မှာတစ်ချက်မေးချင်တာရှိပါတယ်ဆိုတော့ဒီလိုပေါ်လေပွင့်လင်းမြင်သာမှုတွေရှိဖို့လို့နောက်ဒေသခံတွေအရေးကိစ္စကိုထက်သွင်းစဉ်းစားဖို့လို့တကယ့်ကိစ္စမျိုးတွေကိုခိုင်ခိုင်မာမာပေါ်လေဒီလိုစီဝါရင်းနှီးမျိုးနွယ်မှုတွေဝင်လာတဲ့အခါမျိုးမှာဟိုတွဲပက်ပြီးပါလာဖို့ဆိုလို့ရှိရင်ထားပါတော့ကျွန်တော်တို့ဥပဒေကြောင်းအရာပဲဖြစ်ဖြစ်ဘလို့အစီအမံမျိုးတွေကျွန်တော်တို့လုပ်ဖို့လိုမလဲဆရာဦးပေသံဒီပြည်သူ့လွတ်တော်ကိုယ်စားတူလည်းဖြစ်တယ်ဆိုတော့လွတ်တော်ပိုင်းအနေနဲ့ရောဒါမျိုးတွေကိုချက်မှတ်ဖို့ဘာတွေလုပ်ပေးနိုင်မလဲဆရာ
အင်တာနက်ရောတော့ဒီရင်းနှီးမျိုးနွယ်မှုဥပဒေတွေမှာဒါတွေကိုထက်သိမ်းပြီးတော့ဟိုရေးဆွဲရပါလိမ့်မယ်အဲနောက်ပြီးတော့ပြည်သူရဲ့အတန်းမျိုးကိုကျွန်တော်နားထောင်ရမယ်လွတ်တော်ကိုယ်စားတွေကအဲ့ဒီပြဿနာဖြစ်နေတဲ့ကိစ္စတွေပေါ်မှာတွတ်တော်အစိုးတင်တာတို့မေခွန်းမေးတာတို့အဲအဲ့လိုလုပ်ဖို့လဲလိုအပ်တယ်နောက်တော့နိုင်ငံတကာအဖွဲ့အစည်းတွေနဲ့အဲရေးဆွဲတဲ့စီမံကိန်းတွေအတွက်ဆိုရင်အဲကျွန်တော်တို့ဒါစာချုပ်ချုပ်တဲ့အခါအပိုင်းမှာပဲဖြစ်ဖြစ်ငွေကြေးရဲ့အခါပဲဖြစ်ဖြစ်အဲ့ဒါတွတ်တော်မှာလာပြီးတော့အတည်ပြုကြရပါတယ်ဝန်ကြီးတွေကလည်းလာပြီးရှင်းပြရပါတယ်အဲ့ဒီအချိန်မှာကျွန်တော်တို့တွတ်တော်ပိုင်းအနေနဲ့ဒါတွေနားထောင်ပြီးတော့ပွင့်လင်းမြင်သာမှုရှိရှိဒီလိုရှင်းပြပြီးတော့နော်ဒါကျွန်တော်တို့ရဲ့ထင်မြင်ချက်တွေကျွန်တော်ကောက်ွက်မယ်ဆိုလဲကောက်ွက်မယ်အကြံပေးမယ်ဆိုလဲအကြံပေးမယ်အဲ့ဒါတွတ်တော်ရဲ့အပိုင်းကလုပ်ရမှာဖြစ်ပါတယ်အဓိကတော့အစိုးရအပိုင်းဖြစ်ပါတယ်အစိုးရအပိုင်းကဒါဝင်ငွေတစ်ခုတည်းကိုမကြည့်ပဲနဲ့ဒေသခံတွေရဲ့အဲဒီဖြစ်ပေါ်လာတဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့တဲ့ဒီဒေသခံတွေရဲ့စံနာတွေစာနာဖို့ထုတ်တာတွေအလားအစံမျိုးကိုဒီစွတ်တော်ကတခြင်းအဲနားထောင်မယ်ပြီးတော့ဥပဒေပြုတဲ့အခါမှာရေးဆွဲမယ်အဲ့ဒါတွေကိုစွတ်တော်မှာပြန်ရှင်းပြမယ်ဒီတွေကိုပြန်ရှင်းပြမယ်အဲ့လိုအရင်ရှင်းအစိုးရအရင်ခေတ်တုန်းကလုပ်ခဲ့တဲ့လုံနည်းလုပ်အောင်မဟုတ်ပဲနဲ့ဒီနေ့ဒီတွေကိုပြင်းပြတာချပြမယ်ပြီးတော့ခုနကကျွန်တော်တို့
ဟုတ်ကဲ့ပါဆရာဦးပဇိုင်ကျွန်တော်လည်းအချိန်တလောက်ပဲရတဲ့အတွက်ဒီနေရာမှာပဲဆုံးဖြတ်ပြပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်